မြန်မာနိုင်ငံအပေါ်ဝင်ကျူဘာ၊အင်ဒိုနီးရှား၊ဆီးရီးယား၊လီယွန်အပြင်စပိန်ပန်းဖြေကျွန်းတချို့ကနေပြင်လာတဲ့ပြည်သူနိုင်ငံသားလူငယ်တွေကိုဗစ်ကာကွယ်ဆေးနှလုံးအပြည့်အဝမထိုးရသေးရင်တရားခွဲဟိုတယ်ကွာရန်တင်းဆဲရနေဖို့ဗြိတိန်အစိုးရကညွှန်ကြားလိုက်ပါတယ်
I think we all know by now that travelling at the moment is not the same as it was before.
There was a ကယ်ရကကုစက်မှုတွေကြောင့်ကမ္ဘာတဝန်းခင်းသွားလာကြရတွေဟာအရင်ကနေမတူဘူးဆိုတာအလုံးသိပါတယ်။ယောဂကုစက်မှုတွေတိုးလာလို့စောင့်ကြည့်နေရတဲ့နိုင်ငံတွေကိုသွားလာဖို့အတွက်ကြိုတင်လက်မှတ်ဝယ်ထားမယ်ဆိုရင်သက်မှတ်ချက်တွေနဲ့အညီပြန်ပြီးပြင်ဆင်နိုင်ဖို့ငွေပြန်အန်းတာဒါမှမဟုတ်တဲခိုစရာနေရာပြန်ပြောင်းနိုင်အောင်ပြင်ဆင်ထားဖို့လိုတယ်ဆိုပြီး Breaking the U ပို့ဆောင်ရေးဝန်ကြီး Grant Shepard ပြောဆိုသွားတာပါ။ကိုဗစ်ရောဂါကူးစက်မှုတွေများလာတဲ့အတွက်စောင့်ကြည့်နေတဲ့နိုင်ငံတွေမှာဗြိတိန်နိုင်ငံသားလူငယ်တွေနေရာတည်အများဆုံးသွားလာတဲ့စပိန်နိုင်ငံကအီဘီဇာ၊မာလောကာနဲ့မနော်ကာကျွန်းတွေကိုလည်းထပ်ပြီးဖြည့်ဆွက်ထားပါတယ်။ဗြိတိန်ဟာကိုဗစ်ကာကွယ်ဆေးထိုးရေးအစီအစဉ်တွေကိုတခြားနိုင်ငံတွေထက်အစောဆုံးစတင်လုပ်ဆောင်နေတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အနည်းငယ်ဆင်းသက်မှတ်ထားတဲ့ကန့်သက်နိုင်ငံတွေကိုသွားလာတဲ့သူတွေခီးစဉ်ကပြန်လာရင်ဒီကြောင့် quarantine နေထိုင်ဖို့နဲ့ယောဂါရှိမှရှိစစ်ဆေးဖို့စီကံသတ်မှတ်ချက်တွေထုတ်ပြန်ထားပါတယ်။ကာကွယ်ဆေးအပြည့်အဝထိုးပြီးသားဗြိတိန်နိုင်ငံသားတွေအနေနဲ့ပြည်ရောင်အဆင့်နဲ့အမျိုးရောင်အဆင့်သတ်မှတ်နိုင်ငံတွေကလွဲလို့တခြားနိုင်ငံအားလုံးကိုခရီးသွားမယ်ဆိုရင်လွတ်လွတ်လပ်လပ်သွားခွင့်ပြုထားပါရဲ့ရှင်။